မင်္ဂလာပါခင်ဗျာ အစိမ်းအောင်ချစ်သူအစီအစဉ်ကိုတင်ဆက်ပေးပါတော့မယ် Tepi Saiba Tepi Saiba Kabaji Yabo Bawa ye bede Ma chong ja bo twa Alo le twi tu twa so
စစနေပြီဖြစ်ကိုအန်တီလီယာမျိုးလေးတစ်ခုမေးရအောင်မယ်
။ဘာများလဲအန်တီလီရဲ့
ဖူချိန်နဲ့ပတ်သက်ပြီးတော့ဆက်ဆက်တာတွေကိုအန်တီလီယာရှင်းပြခြင်းလို့လေ။ဒီကြောင့်ပြောခင်မှာအုံနောက်ကိုအလုံလေးအရင်ပေးလုပ်လိုက်တာ
။မလေးအန်တီလီယာကျွန်တော်တို့ပညာဆန်းတာပေါ့လေ။ဒီတက်ကဆက်ဆက်နိုင်ယူကြည့်ပဲနိုင်ယူကြည့်ပဲ
။ဖီတာဘေဘီဝမ်ချိုးတဲ့ရင်ဘာတွေဖြစ်တတ်လဲဆိုတာကိုသိကြရမလား
။berry လို့ခေါ်တဲ့အာယုံကြောအားနည်းရောဂါဖြစ်တာကဖီတာမင် B1 ချိုးတဲ့တာကြောင့်လို့ကြားဘူးတာပဲ။
နောက်ပြီးတော့ B1 ချွတ်တဲ့အခါမျိုးမှာခြေရလက်တွေထုံမိုင်းလာတာရေတို့မျက်ညံတွေချွတ်ရင်းလာတာနောက်ပြီးတော့အစာခြေလမ်းကြောင်းကလည်းပုံမှန်တာဝန်မထမ်းဆောင်နိုင်မင်းနဲ့အစာမကြည့်တာအန်နာဝင်းလျှော့တာခြေထောက်တွေထုံကျင်ပြီးတော့စောင့်တောင့်ထိုင်တဲ့နေရာကနေရုတ်တရက်ထားလိုက်တဲ့အခါမှာအလွယ်တကူမတ်တရက်လို့မရတာမျိုးတွေဖြစ်တတ်တာပေါ့
ဟိုအဲ့ဒါနဲ့ငါတလောက်နဲ့ကဘလို့ဆက်ဆက်သွားရလဲအနီလေးရဲ့
ငါတလောက်မှာပါတဲ့ဓာတ်မျိုးကဗီတာမင် B1 ကိုပျက်စီးစေနိုင်လောက်အများကြီးပါနေရမှာဖြစ်ရဲ့အဲ့ဒီဓာတ်ကအုံနောက်ဆဲတွေကိုပျက်စီးစေပြီးတော့အသစ်ပြန်ဖြစ်တဲ့ဖြစ်စဉ်ကိုလည်းနောင်နှင်းအောင်လုပ်တယ်လေပြောရမယ်ဆိုရင်အန်တီလေးတို့အပါအဝင်သက်ရှိတဲ့ရဲ့ဆဲတွေကအချိန်နဲ့မျှပျက်စီးနေသလိုပြန်လည်ဖြစ်ထွန်းမှုကလည်းတပြိုင်တည်းထဲဖြစ်နေရဒါပေမဲ့ပျက်စီးနှုန်းကပြန်ဖြစ်တဲ့နှုန်းထက်မြင့်နေရင်တော့အဆင်မပြေဘူးလေခုနကအန်တီလေးပြောတဲ့ငါတလောက်မှာပါတဲ့ဓာတ်ကအုံနောက်ဆဲတွေကိုပျက်စီးစေပြီးအသစ်ပြန်လည်ဖြစ်ထွန်းမှုကိုလည်းနှေးစေတယ်ဒါကြောင့်လူတွေမှာလည်းငါတလောက်စားပြီးအိမ်ငိုက်တာတို့ခေါင်းလေးတာတို့ဖြစ်တယ်ဆိုတာဒီသဘောပဲ
ဟိုကျွန်တော်တို့လူသားတွေကြတော့လေအစားအသောက်နဲ့ပတ်သက်ပြီးတော့ချင်းကျင်နေတဲ့အသည့်လေးရှိတယ်နောက်ပြီးတော့ရွေးချယ်စားသုံးမှုအတွက်ကိုလည်းအခွင့်အရေးရရှိတယ်အဲ့တော့ငါတလောက်စားမိပြီးတော့ဘာမှကြီးကြီးမားမားအနေနဲ့မရှိတာအဲအကြောင်းပေါ့နော်ဟိုမိเจ้าတွေမှာကြတော့လေချင်းကျင်နေတဲ့အသည့်ရှိမရှိတော့မသိဘူးဒါပေမဲ့လည်းရွေးချယ်စားသုံးမှုအတွက်တခြားငါးကလည်းမရှိဘူးအဲ့တော့ငါတလောက်တွေကြီးပဲစားရတာနေဟိုအသက်သေးတဲ့အထီကိုဒုက္ခရောက်ကုန်ကြတာပဲဟမ်အဲ့လိုကြတော့တနာပါတယ်
ဟိုငါတလောက်လွယ်ပြီးတော့ဘာမှစားစရာမရှိတော့လို့မိချောင်းတွေအဆုလိုက်ပြုံလိုက်တရားတယ်ဆိုတော့ဒီငါတလောက်ကလွယ်လို့အချားငါးတွေမရှိတော့တော့အစာကွင်းဆက်လို့ခေါ်တဲ့ဖူချင်းပျက်စီးရတာကောဘာလို့လဲအနီလေ
းဒီချောင်းတွေကိုနောက်နေ့ကျရင်ဆက်ပြီးတော့ပြောပြမယ်လလော့စဲတော့အန်တီလီယာဇွန်မင်းတွေတခု join လို့ရှိနေသေးလို့အချိန်သိမ့်မရတော့ဘူ
းဟဲ့မိဖြိုးကြီးဒီတခါတော့နင်ပြောသလိုကောင်းကင်ရောက်မှကြောညာဝင်တာမဟုတ်ဘူးဟေးကောင်းကင်ရောက်မှမီးပြတ်တာမီးပြတ်တာ
မီတင်ပြီးသွားပြီလား
ပြီးပြီမီဖြိုးရေအပြင်မှာလူချင်းတွေ့ပြီးတော့မီတင်လုပ်ရင်လေ2နာရီ3နာရီလောက်ထိကြာတော့ထိုင်နိုင်တယ်အခုလို online ကနေမီတင်တက်ရတာကြာတော့လေ2နာရီတောင်မပြည့်တော့ခါရီကိုညောင်းလို့
အဲ့ကြောင့်မို့လို့ Andy Lee တို့လေအလုံးမှာသုံးတဲ့ color ထိုင်လိုမျိုးအမြင်လေးတလုံးလောက်ဝယ်ပါလို့ပြောတာပေါ့ကျွန်တော်တို့လေ online တင်တဲ့နေအစပိုင်းတော့ဆိုရင်ခုံအနေနဲ့ပဲသုံးတာကြာတော့ခါရီနာလာဟောဗျဟိုကြာကြာထိုင်ရမယ့်အချိန်မျိုးဆိုအဲ့ဒီခုံနဲ့မထိုင်တော့ဘူးဟိုထမင်းစားကန်ခုံမြင့်မှာပြောင်းပြီးတော့ထိုင်လိုက်ရတာ
ဟုတ်ပါပြီဟဲ့ဒီတစ်ပတ်ပြည့်ရကြရင်လေအဆင်ပြေတင့်တော်တဲ့ဇပွဲနဲ့ထိုင်ကုန်ဝယ်ဖို့လုပ်လိုက်မယ်ဟုတ်ပြီလား
လေကို Andy လေးအတွက်ကိုကပြောတာပါနော်ကျွန်တော်အခုတက်နေ online class ပြီးရင်ပြီးသွားပြီအဲဒါပေမဲ့ Andy လေးအလုပ်ကကြတော့ရေရှည်ကြီးတွားရမှာအဲ့တော့အိမ်မှာလည်းအလုပ်လုပ်ဖို့အဆင်ပြေတဲ့ဇပွဲနဲ့ color ထိုင်တွေတိတိတန်တန်တွေရှိစေချင်တာပါအ
မလီတော်လိုက်တဲ့ငါတူလေးရဲ့ကို့အတော်အတွက်လေပူပင်တက်ချာတာပဲနော
်ဖြိုးလဲတူတူပါပဲနော
်အေးပါ Andy လေးရဲ့တူလေးရောတူမလေးရောတော်ပါပြီကဲဟုတ်ပြီလား
ဒါနဲ့အနီလေဟိုခုနကတော့လေမီတင်ရှိလို့ဆိုပြီးပြတ်သွားတဲ့စကားလေးဆက်ပြောပါဦးငါတလောက်လွယ်ပြီးတော့လေဘာမှစားစရာမရှိတော့လို့မိချောင်းတွေအဆုလိုက်ပြုံလိုက်တရားတယ်ဆိုတော့ငါတလောက်ကလွယ်လို့တခြားငါးတွေမရှိတော့တော့အစာကွင်းဆက်လို့ခေါ်တဲ့ဒီဖူချိန်ပြည့်စည်ရတာကြောင့်လို့အနီလေးပြောခဲ့လေဟိုအဲ့ဒီဖူချိန်ဆိုတာကိုဖြိုးကသိချင်နေတာ
ငါတို့မလီကတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးအရန်အောင်မှစိတ်ဝင်စားတတ်နေပြီပဲ
အမလီအန်ဒီလေးရေတဘာဝပတ်ဝန်းကျင်ကိုစိတ်ဝင်စားရလားဟို National Geographic Channel မှာလာတဲ့မိချောင်းတွေအစုလိုက်အပြုံလိုက်တည်တဲ့အကြောင်းအရာငါတလောက်ကြောက်ဆိုတဲ့ဆိုတော့လေငါတလောက်တွေအားရပါရစားမိရဲ့သူကိုယ်သူဘာများဖြစ်မလဲဆိုပြီးတော့တည်ကျင်နေရလားတခုတော့တခုပဲအန်ဒီလေ
းဟာကိုင်းနော်ဖူချိန်နဲ့ပတ်သက်ပြီးတော့တည်ကျင်တာမဆို
အဲ့ဒီစစောကလေအစနောက်ကိုတန်တယ
်သူ့ကိုပြောမနေနဲ့တော့အန်ဒီလေးဟိုဖြိုးတော့ပဲ Channel စင်းပြီးတော့ခုနကြောင့်ဆက်ပြောကြမယ်လေ
အေးကောင်းတယ်ကောင်းတယ
်အဲ့လိုလိုလိုပဲရမယ်ကျွန်တော်လိုက်လိုက်မှာပေါ့
လိုက်ချင်တယ်ဆိုရင်မိဖို့ကြောင့်မှရင်နွေးအိုးနဲ့ထညာဘူးလေးယူပြီးတော့လိုက်ခဲ
့ Okay okay
ဖူချင်းလို့ခေါ်တဲ့အစာခွင်ဆက်ဆိုတာကိုမြင်သာတဲ့ဥပမာနဲ့နားလည်လည်အောင်ပြောရမယ်ဆိုရင်မုံလာဦးလေးကိုရုံကစားမယ်ရုံမြေခွေးကပြန်စားမယ်မြေခွေးကိုချင်းသေးကပြန်စားမယ်အဲ့လိုမျိုးအစင်စင်အစာကွန်ရဲချိတ်ဆက်မှုဖြစ်နေတာမျိုးပြောချင်တာ
ဒါဆိုမျက်ပင်လေးတွေကိုနှာခေါင်းလေးရာစားမယ်နှာခေါင်းလေးတွေကိုဖားကစားမယ်ဟိုဖားကိုမွေးရစားမယ် မွေးရောတင်းငယ်တွေကပြန်စားအဲ့လိုမျိုးပေါ့နော်
။ဟုတ်တယ်ဟုတ်တယ်။တဘောကတော့ဒါပဲ။ဒါကတဘာဝတရားကြီးကနေဖန်တီးထားတဲ့ဖြစ်စဉ်တစ်ခုဖြစ်လို့အဲ့ဒီဖြစ်စဉ်ကိုထိခိုက်အောင်လုပ်လို့မရဘူးလေ။ food chain လို့ခေါ်တဲ့အစာကွင်းဆက်တွေကတက်ရှိမျိုးစိတ်အများစုရဲ့ရှင်သန်မှုအတွက်တိတ်ကိုမှအရေးကြီးရာ။တကယ်လို့များအစာကွင်းဆက်တစ်ခုမှပါနေတဲ့အစိတ်ပိုင်းတစ်ခုလောက်ကိုဖယ်လိုက်မြင်လေ။တချို့တက်ရှိမျိုးစိတ်တွေမှာမျိုးသုံးသွားစင်နေလောက်တဲ့ထီကိုတက်ရောက်မှုရှိရာ
။နေ့လည်ကအန်ဒီလေးပြောပြတဲ့မိချောင်းနေမျိုးသုံးလူနီပါအစုလိုက်အပြုံလိုက်တေကုန်တာလေ။ဟိုသူတို့ရဲ့ food chain မှာကွင်းဆက်တချို့ပြတ်သွားလို့ပေါ့နော်ဟုတ်လားအန်ဒီလေး
။ဟိုအဲ့ဒါဘယ်သူကလှုပ်လိုက်တာလဲ။
အဲ့ဒီတော့ကတော့ငါတလောက်တွေကြီးစားနေရလို့မိချောင်းနေအစုလိုက်ပြုံလိုက်တရားတာကိုသိပြီးတဲ့နောက်မှာလေကျွမ်းကျင်ပညာရှင်တွေကဘာကြောင့်ငါတလောက်တွေကြီးပဲကြံနေရလဲဆိုတာကိုသိရဖို့အတွက်အဲ့ဒီရေခံကိုလစ်လာစစ်ဆေးမှုတွေဆက်လုပ်ခဲ့ကြတာပေါ့အဲ့ဒီမှာရေခံရဲ့ရေမျက်နှာပြင်ပေါ်မှာရေမော်တွေတအားထူထပ်နေပြီးတော့အဲ့ဒီရေမော်တွေကရေထဲကအောက်ဆီဂျင်ကိုဆုပ်ယူလိုက်ကြတယ်အဲ့လိုဆုပ်ယူလိုက်တော့ရေထဲမှာအောက်ဆီဂျင်မလုံလောက်တော့ဘူးလေဒီတော့ကာကတစ်လုံငါးတွေကအသက်မရှင်နိုင်တော့ပဲနဲ့မျိုးတုံးကုန်ကြရော
ဟိုငါးချင်းတူတူကကရိကကြတော့တေပြီးတော့ဟိုငါတလောက်ကကြတော့ဘာလို့ရှင်ပြီးကြံကြရလဲအန်ဒီလေ
းရေမော်တွေကြောင့်အောက်ဆီဂျင်တွေအများစုပါသွားပြီးတော့ရေသေးပျက်စီးခဲ့ရပေမဲ့သူ့ရဲ့ဆန့်ကျင်ဘက်အကျိုးဆက်အနေနဲ့ကတော့ရေမော်စားတဲ့ရေမော်ကြိုက်တဲ့ငါတလောက်တွေအတွက်ကတော့သူတို့ရှင်သန်မှုမှာအထောက်အကူဖြစ်ခဲ့တာဘောစောစောရဲ့ဒီနည်းနဲ့ကကရိပါဝင်တခြားငါးမျိုးစိတ်တော်များများမျိုးတုံးနဲ့ထိတေကုန်ကြပြီးငါတလောက်တွေကတော့ကြံနေရပေါ့
တကယ်လို့ဒါဒီတခြားငါးမျိုးစိတွေပါရှိနေဦးမယ်ဆိုရင်မိချောင်းတွေကလည်းသူတို့ရဲ့အစာကိုငါတလောက်ပြင်တခြားငါးတွေကိုပါစားလို့ရတာပေါ့နော်။ဟုတ်ဒါနဲ့အနေနဲ့အဲ့ဒီရေမော်တွေအများကြီးကဘယ်ကနေဘလို့ဖြစ်တာလဲ
။စစောနဲ့ဖြိုးအန်ဒီလေးတခါပြောဖို့တယ်မလား။အောက်ဆီဂျင်ကိုသစ်ပင်တွေကရတာပြင်အောက်ဆီဂျင်ထုတ်လုပ်ပေးနိုင်တဲ့ရေမော်လေးတွေရှိတဲ့ရေမျက်နှာပြင်ကလည်းရနိုင်တယ်ဆိုတာကိုလေ
။ဟုတ်ဟုတ်တခါကျွန်တော်တို့ချောင်းသာတော့အန်ဒီလေးပြပြခဲ့ရလေ။
ဟုတ်အဲ့တော့အနီလေးပြောခဲ့တယ်ဒီရေမော်ပင်လေးတွေကပတ်ဝန်းကျင်အတွက်တင်မကပဲနဲ့ဒီရေနေကေဟာစနစ်အတွက်လည်းရေးပါတယ်လို့ပတ်ဝန်းကျင်ကိုလည်းဒုက္ခပေးနိုင်တယ်ဆိုတာကိုသတိပြုမိဖို့လိုတယ်လို့ပြောခဲ့သေးတာဖြုံးမမိသေးရဲ့လေ
ဟုတ်ပါရှင်ဟုတ်ပါသူ့ဘာသာတဘာဝအတိုင်းဖြစ်တည်နေတဲ့ပတ်ဝန်းကျင်ကိုအကျိုးပြုတဲ့ရေမော်လေးတွေကိုဘာမဟုတ်တဲ့နည်းနဲ့ပွားလာအောင်လုပ်မြင်လေသူတို့ကအောက်ဆီဂျင်အစားအစိတ်တောက်ဖြစ်သွားနိုင်ပြီးရေနေတဘာဝလေးတွေကိုအန္တရာယ်ပေးတော့တာပဲအထူးသဖြင့်စိုက်ပျိုးရေးသမားတွေတုံတဲ့ဓာတ်မြေဩဇာတွေကအကြောင်းကြောင်းကြောင့်အဲ့ဒီတွေရောက်သွားတဲ့အခါမှာရှင်မော်ရီပူပွားလာပြီးတော့ရင်းနေတဲ့တော်ဝါလေးတွေကိုဒုက္ခပေးတော့တာပဲလေ။
ဟိုအဲ့ဒါဆိုရင်ခုနကမိချောင်းနေရှိတဲ့ကန်လေးကိုတက်မြော်စားရောက်ကုန်တာလား
။အမှန်ပဲ။အဲ့ဒီကန်ရဲ့ပတ်ဝန်းကျင်မှာလာပြီးတော့အခြေချားကြတဲ့လူတွေကစိုက်ပျိုးရေးလုပ်တဲ့အခါမှာဓာတ်မြေဩဇာတွေထည့်ကြတယ်။နောက်ပြီးတော့မိုးရွာတဲ့အခါမှာဓာတ်မြေဩဇာအသုံးပြုထားတဲ့စိုက်ခင်းရမြေတွေကမိုးရင်နဲ့အတူစီးလာပြီးမိချောင်းနေရှိတဲ့ကန်လေးကိုတဆိမ့်ဆိမ့်ရောက်လာတာပေါ့နော်။ဒါတွေကအချိန်ကြာလာနေမှရေထဲမှာဓာတ်မြေဩဇာစိတ်ဝင်မှုတွေများလာပြီးတော့ရှင်မော်ရီကိုပေါက်ပွားလာစေတယ်။ရေမော်ရီရဲ့အောက်ဆီဂျင်ဆုပ်ယုံမှုကြောင့်ရေသွေးပြတ်ပြီးတော့ရေချိုငါးတွေတုံးသွားတဲ့အချိန်မှာရေမော်ကြိုက်တဲ့ငါတလောက်တွေကြီးပဲကျန်ခဲ့တဲ့ရေကန်ဖြစ်သွားရော
။နောက်ဆုံးတော့မိချောင်းတွေအစုလိုက်ပြုံလိုက်တရားတာငါတလောက်ကြောင့်မဟုတ်ပဲနဲ့ဒီလူတွေကြောင့်ဖြစ်တာပေါ့နော်အနီလေး
။ဟိုစိုက်ပျိုးရေးမှာမစင်မကျင်အတုံးပြုတ်မိတဲ့ဓာတ်မြေဩဇာကနေဟိုရေနေတဲ့တော်ဝါတချို့ရဲ့ဖုချင်းကိုဖျက်လိုက်မိတာပေါ့နော်
။လူသားတွေကတော့မိချောင်းတွေနဲ့တခြားရေနေတဲ့တော်ဝါတွေကိုဒုက္ခရောက်စေလိုတဲ့ဆန္ဒနဲ့လောက်ခတ်ကြတာတော့မဟုတ်ဘူးပေါ့ကွယ်။ဒါပေမဲ့ကိုယ့်ရဲ့မစင်မကျင်ပြုမှုကနေဖြစ်လာတဲ့အကျိုးဆက်ကတော့အဲ့လိုမျိုးဖြစ်သွားတာပဲဒီလိုဖြစ်လာနိုင်တဲ့အကျိုးဆက်နဲ့ပတ်သက်ပြီးအသိပညာမရှိရလဲပါတယ်လို့ပြောရမယ်
ဟိုအဲ့ဒါကြောင့်တဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့ဘုသူ့ဇာအသိပညာတွေဆိုတာဟိုလူတိုင်းမှာရှိဖို့လိုတယ်လို့အန်ဒီလေးခဏခဏပြောနေတာဖြစ်ရမယ
်ဖြိုးတော့အခုလိုမျိုးအန်ဒီလေးစီကနေတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့အကြောင်းတွေခဏခဏနားထောင်ရတာတော်တော်လေးကံကောင်းနေပြောရမယ်တံမိုးကြည့်လိုက်တဲ့ငါတို့အန်ဒီလေ
းအန်ဒီလေးပြောတာတွေကိုစိတ်ဝင်တစားနားထောင်ပြီးတဲ့အန်ဒီလေးရဲ့တူလေးနဲ့တူမလေးကိုလည်းကျေးဇူးတင်တယ်တိလားအခုနောက်ပိုင်းမှလေတော်တော်များများသဘာပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့လက်ခံလာကြတာအရင်အားဆိုလေဒါကိုအပိုလုပ်တယ်အလုံးမရှိလှုပ်ရှားတယ်လို့ထင်ကြတဲ့သူတွေနဲ့အန်ဒီလေးခဏခဏကြုံခဲ့ရတာပေါ့
အပိုလားတကယ်လို့လားဆိုတာအထူးတလည်ရှင်းပြစရာတော့လိုမယ်မထင်တော့ပါဘူးအန်ဒီလေးရေဟိုသဘာဝအတိုင်းရှိနေတဲ့သဘာဝတရားကြီးကိုထိခိုက်အောင်လုပ်မရင်ဘာတွေဖြစ်လာမလဲဆိုတာဟိုလက်တွေ့သာတကားတွေကအများကြီးပဲမလား
ဟုတ်ပါတော့ဟုတ်ပါကဲငါတလောက်ကြောင့်မိချောင်းတွေပဲအန္တရာယ်ရှိတာမဟုတ်ဘူးနော်ဘယ်ရမဆိုတန်ဆေးလွန်ပြီတဲ့တော်သိအောင်မဲစားတာပြဿနာမဟုတ်ပေမဲ့အလွန်ကြုံစားမိရင်ပြဿနာရှိရတဲ့မှာငါတလောက်လည်းပါတာမို့စားကောင်းနေဆိုတိုင်းခဏခဏမစားမိကြစေနဲ့
စိတ်ချပါအန္တီလေးရဲ့
မလေးကျွန်တော်တော့အန္တီလေးချက်ကျွေးမှာစားပြစ်တာအဲ့တော့အလွန်ကြုံစားမိဖို့လမ်းဝမရှိဘူ
းအန္တီလေးတို့တူကြီးလည်းအပင်ဆိုင်တဲ့ခါမှာသဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့တခြားအရာတွေကိုမထိခိုက်မိအောင်လို့အထူးကူးစားရမယ်ဟေ့ကျပြောတဲ့မြန်ကင်းဆိုင်ဆိုင်တွေဒီမှာတော့ပြန်ပြနေ